ဆက်ပြီးအသုံးပြုလို့မရတော့တဲ့တရုတ်အာကာသစခန်းတစ်ခုဒီသတင်းမှတ်ကုန်ပိုင်းမှာကမ္ဘာမြေစီကိုပြန်ကျလာမယ့်အခြေအနေကိုအာကာသသိပ္ပံပညာရှင်တွေစောင့်ကြည့်နေကြပါတယ်။အဲ့ဒီအာကာသယာဉ်ဟာ10နှစ်ကာလအတွင်းကမ္ဘာလေထုထဲကိုပြောင်းဝင်လာမယ့်အကြီးမားဆုံးသောလူလုပ်ပစ္စည်းတစ်ခုဖြစ်ပါတယ်။ Tiangong 1အာကာသစခန်းဟာတနင်္လာနေ့မှာကမ္ဘာမြေပေါ်ပြန်ကျလာွယ်ရှိတယ်လို့ဥရောပအာကာသအေဂျင်စီအာကာသအဖြစ်စီးများဆိုင်ရာယုံအကြီးကဲ Holger Craig ကပြောပါတယ်။ကမ္ဘာပေါ်ကဘယ်နေရာဘယ်ဒေသကိုအဲ့ဒီအာကာသစခန်းပြန်ကျလာမယ်ဆိုတာအခုချိန်ထိမသိရသေးပေမဲ့တကယ်တမ်းကျလာတဲ့အခါလူတွေထိခိုက်ဒဏ်ရာရမယ့်အလားအလာကတော့တိတ်ကိုနည်းပါးပါတယ်လို့ Craig ကဆိုပါတယ်။တရုတ်ရဲ့ပထမဆုံးအာကာသတပ်ခွဲခန်းဖြစ်တဲ့ Tiangong 1ဒါမှမဟုတ် Heavenly Palace 1ကို2012ခုနှစ်ကလွှတ်တင်ခဲ့တာပါ။တခြားတရုတ်အာကာသယာဉ်တွေနဲ့ချိတ်ဆက်ဆင်းသက်နိုင်စွမ်းကိုစံတပ်ဖို့နဲ့2023ခုနှစ်အရောက်မှာပိုကြီးမှပြီးအမြဲတမ်းအသုံးပြုသွားနိုင်မဲ့အာကာသစခန်းတစ်ခုတည်ဆောက်ရေးဖြစ်နိုင်ခြေတွေကိုစူးစမ်းလေ့လာဖို့အတွက်အဲ့ဒီအာကာသစခန်းကိုလွှတ်တင်ခဲ့တာပါတရုတ်အာကာသယာဉ်မှူးတွေဟာရှန်ဇောအာကာသယာဉ်နဲ့အဲ့ဒီအာကာသစခန်းကိုအကြိမ်များစွာတွားရောက်ခဲ့မှုပါတယ်ပထမအရင်စီစဉ်ထားတာကကမ္ဘာ့ဘက်လမ်းကြောင်းကနေအာကာသစခန်းကိုထိန်းချုပ်ခွာထုတ်ပစ်ပြီးတော့ပစိဖိတ်သမုဒ္ဒရာတွေကိုကျသွားအောင်လုပ်ဖို့ပါဒါပေမဲ့လည်း2016ခုနှစ်စက်တင်ဘာလမှာတော့တရုတ်အာကာသအေဂျင်စီကအဲ့ဒီအာကာသစခန်းနဲ့အဆက်အသွယ်ပြတ်သွားပြီလို့ကြေညာခဲ့ပါတယ်